ခန့်တာလို့မပါရက်လာတူတော်မောင်းပြီးခဲ့တဲ့ဒီဇင်ဘာလ29ရက်နေ့ကရန်ကုန်မြို့မြို့တော်ခမ်းမမှာတက်ကြီးစာပေပညာရှင်တွေကိုပူဇော်ကြတော့တဲ့ခန်းအနာကျင်းပပြုလုပ်ခဲ့ပါတယ်အလုံးသိပြီးတဲ့အတိုင်းဒီပွဲကိုဗိုလ်ချုပ်ကြီးဟောင်းဦးခင်ညွတ်တက်ရောက်ကြောခံခဲ့လို့နိုင်ငံရေးနယ်ပယ်မှာရောစာပေနယ်ပယ်မှာပါစူးစူးညံ့ညံ့ဝေဖန်တာတွေထွက်ပေါ်လာခဲ့ပါတယ်ဒီလိုထောက်လှမ်းရေးအကြီးအကဲဟောင်းဗိုလ်ချုပ်ကြီးခင်ညွတ်ကိုမြို့တော်ခမ်းမကတက်ကြီးစာပေပညာရှင်ပူဇော်ပွဲမှာတက်ရောက်နေတာတွေ့လိုက်ရတဲ့စာရေးဆရာချုပ်ကအခမ်းအနားကိုမတက်ရောက်တော့ပဲလှည့်ပြန်သွားခဲ့ကြပါတယ်စာရေးဆရာမောင်တော်ကအပါဝင်စာရေးဆရာပေါင်းမြောက်များစွာသူ့ကြောင့်ထောင်ထဲမှာတည်ခဲ့ရတဲ့အပြင်နိုင်ငံရေးသမားနဲ့ကျောင်းသားပြည်သူတွေလည်းတည်ကြည်ပျက်စီးရမိသားစုဘဝတွေကမောက်ကမဖြစ်ခဲ့ရတဲ့ဆိုတဲ့အသည့်ကပြန်လည်နိုးထလာတာကြောင့်ဖြစ်တယ်လို့ဆိုပါတယ်အချို့မတက်ရောက်လာနိုင်တဲ့နာမကျန်းတက်ကြီးစာရေးဆရာတချို့ကလည်းစိတ်ဆိုးမှန်ဆိုးနဲ့ကြောကံပစ္စည်းတွေကိုဒီနှစ်လာမပို့ပါနဲ့လို့စာထုတ်ပြန်ခဲ့ကြပါတယ်စာရေးဆရာမောင်စိန်ဝင်းပရိကုံအပါဝင်စာရေးဆရာတချို့ကလည်းအဲ့ဒီနေ့မှာပဲစာရေးဆရာအတင်းကနေနှုတ်ထွက်တဲ့အကြောင်းစာရေးပြီးအွန်လိုင်းပေါ်မှာတင်ခဲ့ကြပါတယ်။88မျိုးဆက်ကျောင်းသားကောင်းဆောင်ဟောင်းကိုမင်းကိုနိုင်ကလည်းမြည်သည့်အကြောင်းနဲ့များလူသက်သူကိုကြောခံပုံကိုအဖြစ်ကြောင်းမကြံလေနှင်းဆိုပြီးစာရေးကသူ့ရဲ့အကောင့်ကနေအွန်လိုင်းပေါ်မှာရေးတင်ခဲ့ပါတယ်ငါတူ။အဆိုဆုံးကတော့စစ်ထောက်လှမ်းရေးချုပ်ဟောင်းကိုကြောခဲ့တဲ့ဝန်ကြီးချုပ်ဦးဖြိုးမင်းသိန်းကိုစာပေအတိုင်းဝိုင်းနိုင်ငံရေးအတိုင်းဝိုင်းနဲ့ပြည်သူတို့ကပြင်းပြင်းထန်ထန်ဝေမှန်ပြစ်တင်ရှုံချခဲ့ကြတာပါ။ဒီလိုဝေဖန်ပြစ်တင်တဲ့နိုင်ငံကြောင့်ဦးဖြိုးမင်းသိန်းအနေနဲ့လည်းအခုလိုပြန်ပြီးရှင်းလင်းတုံ့ပြန်ခဲ့ရပါတယ်။ဒီနေရာမှာအခုချိန်မှာကျွန်တော်ကဝန်ကြီးချုပ်ပါ။ဦးခင်ညွန့်ဟာတာမန်အရက်သားတယောက်ပါ။သူ့ကြောင့်ကျွန်တော်ကိုယ်တိုင်လည်းထောင်ထဲမှာလူငယ်ဘဝကို15နှစ်လောက်စည်းခဲ့ရတယ်။ဒါပေမဲ့ဒီအချိန်ဒီမှာကျွန်တော်တို့ဟာအတုံးအလှဲ့တွေထားပြီးတုံ့ပြန်နေဖို့မလိုအပ်ပါဘူး။ကျွန်တော်တို့ဟာစိတ်စေတနာကျွန်တော်တို့ရဲ့အမျိုးသားပြန်လည်တင်းပြတ်ရေးအတွက်အာဃာတတရားတွေမရှိဘူးဆိုတဲ့အခြေအနေကိုကျွန်တော်တို့ဘက်ကရှင်းရှင်းလင်းလင်းပြသနိုင်ဖို့ပဲလိုပါတယ်။ဒီပေါ်မှာမူတည်ပြီးငါတို့ကတော့လုံနိုင်တဲ့အခြေအနေတစ်ခုကိုရောက်နေပြီငါတို့ကိုတစ်ချိန်လုံးကအမျိုးမျိုးဒုက္ခပေးခဲ့တဲ့သူတွေငါတို့ရဲ့မိသားစုတွေငါတို့ရဲ့ဘဝကိုဖျက်ဆီးခဲ့တဲ့သူတွေကိုလက်တုံ့ပြန်မယ်ဆိုတဲ့စိတ်မျိုးမထားပဲအဲ့ဓာရီအလုံးကိုတင်မုန်းချေဖို့ကြိုးစားရမှာပါဆိုပြီးပြောသွားခဲ့ပါတယ်ဦးဖြိုးမင်းသိန်းဘက်ကသဘောထားကြည့်မှုကိုအတိမတ်ပြုတ်ရပေမဲ့တစ်ဖက်ကနာကျင်ဒေါသထွက်နေကြတဲ့သူတွေကိုလည်းစာနာနားလည်ပေးကြမှာပါငါတို့အလုံးဟာတာမန်ပုရုဇဉ်လူသားတွေဖြစ်ကြတဲ့အတွက်ပုရုဇဉ်လိုပဲတွေးခေါ်ခံစားကြမှာပါဘဝတွေပြက်ခဲ့ကြအသက်တွေအများကြီးစည်သေးခဲ့ကြရတယ်မဟုတ်လားနောက်ပြီးနိုင်ငံရေးလုပ်တာစာရေးကြတာဟာတရားအားထုတ်နေတာမဟုတ်တဲ့အတွက်စိတ်ခံစားချက်ကိုယ်စီရှိနေကြမှာပဲဘာပဲဖြစ်ဖြစ်သဘောထားကြည့်ရမယ်လို့တစ်ဖက်သက်ဆုံးဖြတ်တာဟာလည်းအများကြီးနစ်နာခံစားခဲ့ရသူတွေကိုကိုကျင်းစာတရားမထားရရောက်သွားနိုင်ပါတယ်ငါတို့ရန်ကုန်တိုင်းဝန်ကြီးချုပ်ရဲ့လှုပ်ဆောင်ချက်နဲ့ပတ်သက်ပြီးNLD ပါတီရဲ့ပြောရေးဆိုခွင့်ရှိသူဒေါက်တာမျိုးညင်းကတင်မုန်းချေတယ်ဆိုတာပုဂ္ဂိုလ်ရေးအရအာဃာတမရှိခြင်းကိုသာဆိုလိုရင်းဖြစ်ပြီးဒီမိုကရေစီမရရှိသေးတဲ့နိုင်ငံမှာဝန်ကြီးချုပ်ဦးဖြိုးမင်းသိန်းအနေနဲ့သူ့ရဲ့အပြုအမူအနေထိုင်တွေကိုထိမ့်သိမ့်တင်းတင်းပြုမှုဆောင်ရွက်တင်တယ်လို့အခုကိစ္စနဲ့ပတ်သက်ပြီးမှတ်ချက်ချပြောကြားသွားခဲ့ပါတယ်။ဒီဖြစ်ပျက်ကိုတုံ့ပြန်ကြတဲ့နိုင်ငံရေးအတိုင်းဝိုင်းစာပေအတိုင်းဝိုင်းနဲ့ပြည်သူတွေရဲ့အတန်ကိုနားထောင်ကြည့်တော့ပထမအချက်အနေနဲ့ကျောင်းသားပြည်သူတွေရဲ့ဘဝပေါင်းများစွာကိုပျက်စီးစေခဲ့သူမှုကြည်ညိုလေးစားကြောခံမှုမထိုက်တန်သူအနေနဲ့တတ်မှတ်ကြသလိုစာရေးဆရာစစ်စစ်စာပေသမားစစ်စစ်မဟုတ်တဲ့အတွက်စာရေးဆရာလို့တတ်မှတ်ပြီးကြောခံမှုမထိုက်တန်သူလို့ဝေဖန်ကြတာကိုတွေ့ရပါတယ်စာရေးဆရာဆိုတာဘယ်လိုပုံကူမျိုးကိုခေါ်ဆိုတာလဲတစ်တန်အတွက်ဒီစာအုပ်ရေးတဲ့သူမွေးမြူရေးဝက်စာအကြောင်းစာရေးတဲ့သူဗီလက်မြေအုပ်သေးကြောက်အကြောင်းစာရေးတဲ့သူမျိုးတုံးပြောက်ွယ်ရောမဲ့တရိတ်ဆန်တွေအကြောင်းရေးသားပြုစုသူရုပ်ရှင်မင်းသားမင်းသမီးတွေကိုအင်တာဗျူးလုပ်တဲ့အင်တာဗျူးသမားတွေကိုလည်းစာရေးဆရာလို့ခေါ်ဆိုနိုင်မှာဆိုပြီးမေးစရာရှိလာပါတယ်။နိုင်ငံကမှရောငါတို့မြန်မာနိုင်ငံမှာပါခုအကြောင်းကိုရှယ်ရိုးစာရေးဆရာတယောက်ယောက်ကိုရေးခိုင်းတဲ့ဆယ်လီတွေရှိပါတယ်။အဲ့ဒီလိုဆယ်လီမျိုးတွေကိုလည်းစာရေးဆရာလို့တတ်မှတ်လို့မရနိုင်ပါဘူး။ဘာစာပေဖြတ်တန်းမှုမှလည်းမရှိ။ဘာစာပေဝန်ဆောင်မှလည်းမဖူလုံး။ဘာအနုပညာဖန်တီးမှုမှလည်းမပြနိုင်တဲ့သူတွေကိုလည်းစာရေးဆရာလို့မခေါ်ဆိုနိုင်ပါဘူး။ကိုယ်ပတ်ဆိုင်ရှိတိုင်းအတိုင်းဝိုင်းတောက်နေတိုင်းစာအုပ်တအုပ်အုပ်ကိုထုတ်ပြီးစာရေးဆရာပါလို့ကြွေးကြော်လို့လည်းမရနိုင်ပါဘူးကိုကိုကိုစာရေးဆရာတယောက်ပါလို့လည်းကို့ဘာသာကိုပြန်ပြီးတတ်မှတ်လို့လည်းမရနိုင်ပါဘူးစာရေးဆရာဟုတ်မဟုတ်ဆိုတာစာဖတ်ပရိသတ်နဲ့စာပေပညာရှင်တွေကတတ်မှတ်ရမယ်တတ်မှတ်ချက်တစ်ခုပါငါတို့အခုဖြစ်ပျက်တွေကိုပြန်ပြီးသုံးသပ်ကြည့်ရင်တံဝေကရပွဲရတရားသဘောကိုသာအပါတော့ဆင်ញင်သုံးသပ်မိပါတယ်တရားသဘောမှာကောင်းမှုကိုလုပ်ရင်ကောင်းတာကိုခံစားရမယ်မကောင်းမှုကိုလုပ်ရင်မကောင်းတာကိုခံစားရမယ်လို့ဆိုထားတယ်မဟုတ်လားကိုကောင်းတာလုပ်ခဲ့ရင်ကို့တမိုင်းကြောင်ကောင်းပြီးကိုကိုတိုင်နဲ့ကိုမိသားစုဆွေမျိုးသားချင်းတွေလူပုံအလဲမှာတင်းနစ်နေနေနဲ့မြန်မာပန်းလှလှနေထိုင်နိုင်မှာဖြစ်တယ်လို့ကိုမကောင်းတာလုပ်ခဲ့ရင် ကိုယ်တမိုင်းကြောင့်လည်းမကောင်းပဲကိုကိုယ်တိုင်နဲ့ကိုယ်ဆွေမျိုးသားချင်းတွေလည်းလူပုံအလဲမှာတိမ်ငယ်နေရမယ်ဆိုတာကိုပါပဲ။ကဲပါလူကလေးမင်းလည်းဒီလိုအဖြစ်အပျက်တွေကိုတင်ကန်းစာယူပြီးအသက်ရှင်နေထိုင်ရတဲ့လူဘဝခဏတာတူတူကလေးမှာအားလုံးကစိတ်ကောင်းစေတနာထားပါ။သူတပားပေါ်ဘယ်တော့မှနိုင်ထက်စီနေမပြုတ်မိစေပါနဲ့။ကိုယ်တမိုင်းကြောင့်အတွက်ကိုယ်လုပ်ခဲ့တဲ့အမှုကိစ္စတွေကအဆုံးဖြတ်ပေးလိုက်မယ်ဆိုတဲ့အကြောင်းသတိပေးရင်ဒီတစ်ပတ်ညီကုံချုပ်လိုက်ပါစေ။မင်းလည်းအားရင်ငါစီစာပြန်မှာချစ်လာစွာသောမင်းရဲ့အဘစန္နီဦး။